Welcome to the Voice of America in Burmese.
Mingla ba shin 2019 ခုနှစ် January 13ရက်တောက်ကြနေ့ညနေပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ line to meter 16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံတွက်ရုရှားဟာအဓိကချိန်ကြောင်းမှုဖြစ်တယ်လို့ကာကွယ်ဝန်ကြီးဖြစ်ရတာခံရတဲ့ James Mattis ကပြောလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ဟာဗီယက်နမ်နိုင်ငံကိုရောက်ရှိနေပြီးတော့ဗီယက်နမ်ခေါင်းဆောင်တွေနဲ့အနှောင့်အယှက်မှာဒီနေ့တွေ့ဆုံခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကူးညံ့နေခင်မှာကြားဖို့ရှိပါတယ်ခင်ဗျာ
အခုညနေခင်းထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့ပြည်စမမြောက်ခရီးစဉ်အပေါ်မှာမြန်မာအမျိုးသားလူ့အခွင့်အရေးကော်မရှင်ကဘယ်လိုမျှော်လင့်ပါသလဲ
။ကတ္တနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်တို့ပြည်ထောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါလေးတွေညှိနှိုင်းပြီးတော့လုံမသားလီရင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့အစီအစဉ်
ကော်မရှင်ဥက္ကဋ္ဌဦးဝင်းမရရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ရှမ်းပြည်နယ်ပလောင်ကိုပိုင်အုတ်ချုပ်ခွင်ရဒေသတွင်မှာလူနေအိမ်တစ်လုံးပေါ်ကိုလက်နက်ကြီးကြီးကျပြီးလူနှစ်ဦးသေဆုံး၈ဦးဒဏ်ရာရခဲ့ကြောင်းကိုလည်းပြောပြပေးဦးမှာပါ။နိုင်ငံတကာသတင်းလွှာတွေလည်းမှာတော့ကမ္ဘာတစ်ဝှမ်းမှာလူကြိုက်များဖို့ဦးစားပေးတဲ့ဝါဒခေါင်းထောင်ထားလာတာဟာလူခွင့်ရေးခြေနေတွေကိုချင်းချောက်လာနေတဲ့အကြီးဆုံးအန္တရာယ်တစ်ခုဖြစ်လာနေတဲ့အကြောင်း HRW ကသတိပေးပါတယ်။အမေရိကန်မှာတနက်ကင်ခွင့်ကိုအကာအကွယ်ပေးမဲ့ဆိုတော့အမေရိကန်သမ္မတတက်တက်လာတဲ့အခါမှာဘလို့အပြောင်းလဲတွေဖြစ်လာနိုင်မလဲဆိုတာကိုလည်းပြောပြပေးအောင်ပါရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့ကြီးညာပါမယ်ရှင
်ရေကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပေးယူလုပ်ဖို့ကြိုးစားတဲ့အနေနဲ့ရုရှားကအချက်လက်တွေစုဆောင်းခဲ့တယ်ဆိုတော့စာရန်ထောက်ထားကိုထောက်လိုင်းအဖွဲ့ကဖန်တီးခဲ့တာမဟုတ်ဘူးလို့မျိုးသားထောက်လိုင်းအဖွဲ့ညင်ကြားရေးမှူး James Clapper က Mr. Trump ကိုပြောကြားခဲ့ပါတယ်။ဒီသတင်းပတ်အစောပိုင်းက BuzzFeed Online သတင်းစာမှာဒီအချက်လက်စုဆောင်းထားတာတွေကိုဖော်ပြခဲ့တာဖြစ်ပြီးဒီထဲမှာ Trump Moscow ကိုသွားလေတုန်းကအထင်သေးစရာအပြုမူနဲ့အတူ Russia ဆိုရက Trump ကိုနှစ်ပေါင်းများစွာပံ့ပိုးအကူအညီပေးမှုတွေနဲ့မွေးထားခဲ့တယ်လို့စွပ်စဲထားတာတွေပါဝင်ပါတယ်။ထောက်လိုင်းအဖွဲ့ကဒီအချက်လက်တွေနဲ့ပတ်သက်ပြီးယုံကြည်ရမှုရှိမရှိအကဲဖြတ်တာတွေမလုပ်ခဲ့ဘူးလို့အရွေးကောက်ခံသမ္မတကိုပြောကြားခဲ့တဲ့အပြင်ဒီအချက်လက်တွေဟာထောက်လိုင်းရက်ကွက်ကနေမီဒီယာကိုပေါက်ကြားခဲ့တယ်လို့သူမယုံကြည်ကြောင်းလဲမစ္စတာထရမ့်ကိုအလေးထားပြောကြားခဲ့တယ်လို့မစ္စတာကလပ်ပါရဲ့ပုံရိပ်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မူဝါဒချမှတ်သူတွေအနေနဲ့နိုင်ငံတော်လုံခြုံရေးကိုတက်ရောက်မှုရှိနိုင်တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ပြည့်ပြည့်စုံစုံနဲ့ကြေကြေပြန့်ပြန့်တည်အောင်လုပ်ပေးရမှာကသူ့ရဲ့တာဝန်တွေထဲကတရက်ဖြစ်တယ်လို့မစ္စတာကလပ်ပါကပြောပါတယ်။Mr. Trump ကတော့လှုပ်ကြံထားတဲ့သတင်းမှကိုတရားမဝင်ဖြန့်ဖြူးခဲ့တာအတွက် Clapper ကရှုံးချခဲ့တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။လှုပ်ကြံထားတဲ့မဟုတ်မှန်တဲ့အချက်တွေမို့တိတ်ကိုစိုးရတယ်လို့ဆိုပါတယ်။ American သမ္မတရွေးကောက်ပွဲမှာ Russia ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့ရှုပ်ဝက်အချက်လက်တွေတောက်ကြနေနောက်ပိုင်းက Trump ကိုအစီရင်ခံချိန်မှာစာမျက်နှာနှစ်မျက်နှာပါတဲ့ဒီအတီးမပြုတ်နိုင်တဲ့သတင်းအနစ်ချုပ်ကိုပေးခဲ့တာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားကိုတော့ပြီးခဲ့တဲ့ဂျာတာဘရီနေ့အစီရင်ခံခြင်းကလည်းအလားတူအချက်လက်တွေပြီးခဲ့တာဖြစ်ပါတယ်ခင်ဗျာ
အရေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့ကာကွယ်ရေးဝန်ကြီးကအထက်လွှတ်တော်အတည်ပြုကြားနာပွဲမှာရုရှားကိုပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်လိုက်ပါတယ်မစ္စတာထရမ့်အနေနဲ့ရုရှားပေါ်ပျော့ပျော့ပြောင်ပြောင်ဆက်ဆံလာခဲ့ပေမဲ့ကာကွယ်ရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့အငြင်းစားဗိုလ်ချုပ်ကြီး James Mattis ကတော့ရုရှားဟာအဓိကအခြေခံချင်းချောက်မှုကြီးဖြစ်တယ်လို့သုံးထုတ်လိုက်ပြီးအထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီမှမနေ့ကခက်ချမ်းချမ်းပြောချလိုက်ပါတယ်။ဗိုလ်ချုပ်ကြီးအောက်မက်တစ်ကဆက်ပြီးအမေရိကန်အနေနဲ့ရုရှားနဲ့အပြည်သဘောဆက်ဆံဖို့နှစ်တွေချီကြိုးစားလာခဲ့ပေမဲ့မဆိုတဲ့လောက်ပဲအောင်မြင်ခဲ့တယ်လို့ပြောင်းဖွင့်ချလိုက်ပါတယ်။မစ္စတာမက်တစ်ကရုရှားနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့ကဏ္ဍတွေပိုနှဲလာပြီးထိတ်တဲ့ရင်ဆိုင်တွေ့ရမယ့်ကဏ္ဍတွေပိုများလာနေတယ်လို့ခက်ပြက်ပြက်ပြောချလိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့ NATO စစ်မဟာမိတ်အဖွဲ့အကြီးဟာခင်းနောက်ကျနေပြီးအကုန်ကျများစေတယ်လို့အဖြစ်သဘောပြောခဲ့တာကိုဆန့်ကျင်ပြီးသူရွေးထားတဲ့ဒီကာကွယ်ရေးဝန်ကြီးကတော့ဒီနေ့တူဥရောပစစ်မဟာမိတ်အဖွဲ့ကြီးကိုရုရှားကဖြိုခွဲဖို့ကြိုးပမ်းနေတာမို့အရင်ထက်တောင်ပိုထောက်ပံ့ကူညီသွားမယ်လို့ဆက်ပြောခဲ့ပါတယ်။ဒါအပြင်အာရှပစိဖိတ်ဒေသနဲ့ပတ်သက်လို့လည်းမြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်နဲ့တိုက်ခိုက်နိုင်တဲ့တိုက်ချင်းပစ်ဒုံးမပိုင်ဆိုင်ရေးနဲ့တောင်တရုတ်ပင်လယ်အတွင်းမှာလွတ်လပ်စွာကူးသန်းရောင်းဝယ်ခွင့်ဆက်ရှိနေဖို့ဟာ အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးမှာအထူးအရေးကြီးတဲ့ကိစ္စဖြစ်ကြောင်းအငြိမ်းစားပူချုပ်ကြီးမက်ဒစ်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတဲကိုပြည်ဝင်ခွင့်ဗီဇာမပါဘဲဝင်ရောက်လာတဲ့ကျူဘားနိုင်ငံသားတွေကိုလက်ခံထားတဲ့မူဝါဒကိုအဆုံးသတ်လိုက်ပြီဖြစ်တယ်လို့အမေရိကန်သမ္မတဘရောက်အိုဘားမားကကြော်စပရီးနေ့ကပြောကြားလိုက်ပါတယ်။နှစ်20ကြာခဲ့ပြီဖြစ်တဲ့ဒီမူဝါဒကဒီနေ့ခေတ်နဲ့မတူညီတဲ့ခေတ်အတွက်ရေးဆွဲခဲ့တာဖြစ်တယ်လို့သမ္မတအိုဘားမားကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒီလိုလှုပ်လိုက်ခြင်းအပြင်ကျူဘားနိုင်ငံကရှေ့ပြောင်းခြေချသူတွေကိုအခြားနိုင်ငံတွေကရှေ့ပြောင်းခြေချသူတွေနဲ့အတူတူဆက်ဆံတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဥပဒေနဲ့အညီကျူဘားနိုင်ငံသားတွေကိုလည်းတခြားနိုင်ငံတွေကရွှေ့ပြောင်းချေချလာသူတွေလိုပဲကျွန်တော်တို့အနေနဲ့ဆက်ပြီးတော့ကြိုးဆိုသွားမှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။အခုလိုလှုပ်လိုက်တာကကျူဘားနိုင်ငံနဲ့ဆက်ဆံရေးပုံမှန်ဖြစ်အောင်လုပ်တဲ့နေရာမှာအရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ်။အမေရိကန်ကမ်းခြေဆောင်တပ်တွေကပင်လယ်ထဲမှာမိတဲ့သူတွေကိုကျူဘားကပြန်လက်ခံတယ်လို့ပဲအမေရိကန်နိုင်ငံကိုခွင့်ပြုချက်မရှိဘဲဝင်ရောက်လာတဲ့ကျူဘားနိုင်ငံသားတွေကိုကျူဘားကပြန်လက်ခံဖို့သဘောတူခဲ့တယ်လို့လည်းသမ္မတဥပမာကပြောပါရခင်ဗျာ
အမေရိကန်ပြည်ထောင်စုမှာသမ္မတကရသားတရက်ကိုချီးမြှင့်တဲ့အမြင့်ဆုံးဂုဏ်တူးဆောင်စုဖြစ်တဲ့လွတ်လပ်ခွင့်ဆိုင်ရာစုကိုသမ္မတဥပမာကဒုသမ္မတဂျိုးဘိုင်ဒန်ကိုပေးအပ်လိုက်ပါတယ်မနေ့တုန်းကသမ္မတတာဝန်နေပြည်ဆောင်ပြီးနှုတ်ဆက်ပွဲကိုလုပ်ရမှာသမ္မတကဒီစုကိုကြီးညာပေးတာဖြစ်ပြီးမစ္စတာဘိုင်ဒန်ကိုတန်တော်ဖြစ်သွားစေခဲ့ပါတယ်သမ္မတဥပမာကသမ္မတအဖြစ်နောက်ဆုံးအချိန်မှာကျွန်တော်အနေနဲ့ရသားတွေကိုဂုဏ်ပြုတဲ့ဒီတိုင်းပြည်ရဲ့အမြင့်ဆုံးဒီလွတ်လပ်ခွင့်ဆိုင်ရာစုကိုချီးမြှင့်ခွင့်ရတာသိက္ကူဝန်တာပါတယ်လို့ဒီပွဲမှာပြောခဲ့ပါတယ်။ဒလဝဲရပြည်နယ်အထက်လွှတ်တော်မှဖြစ်အချိန်ကြာကြီးတာဝန်ထမ်းခဲ့သူဖြစ်တဲ့ဒုသမ္မတဘိုင်ဒန်ဟာသူ့ဘဝရဲ့ဆယ်စုနှစ်တွေနဲ့ချီအချိန်တွေကိုတိုင်းပြည်ကိုပိတ်ဆက်ခဲ့သူဖြစ်သမ္မတဥပမာကချီးကျူးပြောဆိုခဲ့ပါတယ်။ဒါပြင်မစ္စတာဘိုင်ဒန်ရဲ့အမေရိကန်ပြည်သူတွေအပေါ်ယုံကြည်မှုတိုင်းပြည်ကိုချစ်တဲ့စိတ်နဲ့နောက်မျိုးဆက်တွေအထိကြံ့ရင့်မဲ့သူ့ဘဝတစ်လျှောက်တိုင်းပြည်တာဝန်ထမ်းဆောင်ခဲ့တာတွေကိုသမ္မတဥပမာကဆက်ပြီးချီးကျူးဂုဏ်ပြုသွားခဲ့ပါတယ်။စုလက်ခံရခြင်းမျက်ရည်တွေဝဲနေခဲ့တဲ့မစ္စတာဘိုင်ဒန်ကလည်းသူအခုလိုစုချင်းမြခံရတဲ့အပေါ်သူ့ကိုအမြဲတမ်းအားပေးကူညီခဲ့တဲ့သူ့ရဲ့မိသားစုကိုကျေးဇူးတင်တဲ့အကြောင်းပြောသွားခဲ့တယ်လို့သမ္မတဥပမာရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့လည်းချီးကျူးပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ကနေတောက်ကြနေညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဗီယက်နမ်နိုင်ငံကိုရောက်ရှိနေပြီးတော့ဗီယက်နမ်ခေါင်းဆောင်တွေနဲ့ဟနွိုင်းမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်ဒါဟာဝန်ကြီးကယ်ရီအတွက်တော့အမေရိကန်ထိပ်တန်းသံတမန်တယောက်အဖြစ်နဲ့နောက်ဆုံးကြိမ်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်နိုင်ငံသားဆက်ဆံရေးတွေဆက်လက်ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေတဲ့ဗီယက်နမ်နိုင်ငံကိုပြန်လာရတဲ့အတွက်သူ့အနေနဲ့ချီးမြှင့်မိတယ်လို့နိုင်ငံသားရေးဝန်ကြီးကယ်ရီကဗီယက်နမ်ဝန်ကြီးချုပ်ငူရင်ရွှမ်ဖုတ်နဲ့ယာယီနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်ဗီယက်နမ်နိုင်ငံရဲ့လူခွင့်ရေးမတန်တဲ့ပတ်သက်ပြီးတော့သတင်းတောက်တွေကမေးတဲ့အခါမှာတိုးတက်မှုခြေလှမ်းတွေအများကြီးရှိလာပေမဲ့စိန်ခေါ်မှုတွေတော့ရှိနေသေးတယ်လို့သူကပြောပါတယ်ဝန်ကြီးကယ်ရီဟာဗီယက်နမ်စစ်ပွဲကာလအတွင်းသူကိုယ်တိုင်တိုက်ခဲ့ရတဲ့မဲခေါင်မြေဝမ်းဒေသကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်ဗီယက်နမ်နိုင်ငံခီးစဉ်ပြီးတဲ့နောက်မှာတော့သူဟာအရှေ့လေပိုင်းငင်းကြီးညီလာခံချင်းပမဲ့ပဲရစ်မြို့ကိုတွားရောက်မှာဖြစ်တယ်လို့အဲဒီကနေဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့တွေ့ဆုံဖို့အတွက်လန်ဒန်မြို့ကိုတွားရောက်မှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့နောက်ဆုံးအနေနဲ့တွားရောက်တဲ့အခုခီးစဉ်အတွက်မှာနောက်ဆုံးပိတ်အနေနဲ့တော့ဝန်ကြီးကယ်ရီဟာဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာချင်းပမဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုတက်ရောက်သွားမှာဖြစ်ပါတယ်ခင်ဗျာ
Human Rights Watch ကနိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကမြောက်ကိုရီးယားဆွေဟာကမ္ဘာပေါ်မှာလူခွင့်ရေးအချိုးဖောက်ဆုံးတဲ့ဖိနှိပ်မှုအများဆုံးဆိုတာဖြစ်တယ်လို့ထပ်ပြီးသတ်မှတ်လိုက်ပါတယ် HRW လို့လည်းအတူကခေါ်တဲ့ဒီလူခွင့်ရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာနှစ်စဉ်အစည်းအဝေးခန်းစားကိုမနေ့ကဝါရှင်တန်မြို့တော်မှာထုတ်ပြန်ရမှာအခုလိုသတ်မှတ်လိုက်တာပါဒီအစည်းအဝေးခန်းစားထဲမှာအဆိုးအဝါဆုံးဖြစ်ရပ်တွေပါတဲ့2014ခုနှစ်ထုတ်ကုလသမဂ္ဂရဲ့မြောက်ကိုရီးယားဆိုင်ရာလူခွင့်ရေးစုံစမ်းရေးကော်မရှင်အစည်းအဝေးခန်းစားကိုကုကထားပြီးဒီလူခွင့်ရေးချုပ်ဖောက်မှုတွေရဲ့အတိမ်နဲ့ကျယ်ပြန့်မှုနဲ့သဘောတဘာဝတွေဟာဒီနေ့ကမ္ဘာပေါ်ကဘယ်နိုင်ငံမှာဖြစ်နေတာနဲ့မဆိုနှိုင်းရှင်လို့မရအောင်ဆိုးဝါးလွန့်တယ်လို့ဖော်ပြလိုက်ပါတယ်အခုလိုဆိုးဝါးတဲ့ဖြစ်ရပ်တွေထဲမှာနိုင်ငံရေးဆိုင်ရာအကျဉ်းထောင်ကွင်းရတွေထဲနိုင်ငံရေးအကျဉ်းသား8000ကနေ13000အထိကိုသူတို့မိသားစုတစ်ခုလုံးမှာဆွဲထည့်ပြီးဖမ်းဆီးထိန်းသိမ်းထားတာအပြင်နှိပ်စက်ညှဉ်းပန်းမှုတွေကျုံပြုတ်ခိုင်းစေမှုတွေမတရားအလုပ်ကျန်းခိုင်းမှုတွေအဓမ္မကျင့်မှုတွေနဲ့လူသက်မှုတွေကြေကြေပြန့်ပြန့်အစီအစဉ်တကျဖြစ်နေတာတွေကိုထောက်ပြထားပါတယ်တကယ်တော့2014ခုနှစ်မှာ ကုလသမဂ္ဂအထွေထွေညီလာခံကကင်ဂျွန်အန်ရဲ့မြောက်ကိုရီးယားဆွေးနွေးပွဲကိုလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကိုတင်ဖို့မဲခွဲဆုံးဖြတ်ခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ကလုံခြုံရေးကောင်စီမှကန့်ကွက်ပိတ်ဆို့ခဲ့တာကြောင့်ဒီကိစ္စကိုရှေ့ဆက်မတိုးနိုင်ပဲဖြစ်နေခဲ့ရပါတယ်ခင်ဗျာ
။ဟောင်ကောင်အုပ်ချုပ်ရေးမှုနေရာအတွက်ရွေးကောက်ပွဲကျင်းပဖို့နီးလာချိန်မှာပဲဟောင်ကောင်ရဲ့နိုင်ငံရေးအခြေအနေတွေဟာငြင်းပွားစရာအခြေအနေတွေပို့ပြီးတော့ရှုပ်ထွေးလာနေပါတယ်။အရင်ကဟောင်ကောင်မှာဒုတိယရာထူးအကြီးဆုံးတောင်ပေါ်ထမ်းဆောင်ခဲ့တဲ့သူကိုလက်ပေးလက်ယူမှုနဲ့ဖမ်းဆီးလိုက်တဲ့အချိန်မှာပဲဟောင်ကောင်အုပ်ချုပ်ရေးမှုဟောင်ဒေါ်နယ်ဆန်းကိုလည်းအဂတိလိုက်စားမှုစွဲချက်တွေနဲ့တရားစွဲဆိုခဲ့ပါတယ်။ဒီပေါ်မှာအဂတိလိုက်စားမှုနဲ့ဆွဲဆိုတာကိုတော့ဒေါ်နယ်ဆန်းကအပြစ်မရှိဘူးလို့ဒီကနေ့တရားရုံးမှာထွက်ဆိုသွားခဲ့ပါတယ်။ဒီအမှုကိုတော့ဟောင်ကောင်ရဲ့အတွင်းဝန်ချုပ်ဟောင်းနှစ်ယောက်ဖြစ်တဲ့ Henry Tang နဲ့ Gary Lam တို့ကတက်သည့်အဖြစ်နဲ့ထွက်ဆိုသွားမှာဖြစ်ပါတယ်။ Gary Lam ကတော့အုပ်ချုပ်ရေးမှူးနေရာမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်ပြီးခဲ့တဲ့ကြာသပတေးနေ့ကယာဒူးကနေနှုတ်ထွက်ခဲ့တာပါ။ဟောင်ကောင်ရဲ့လက်ရှိအုပ်ချုပ်ရေးမှူးဖြစ်တဲ့ CY Liu ကတော့သူ့အနေနဲ့ထပ်ပြီးတော့ရွေးခဲ့ခံကျင်သေးတယ်လို့အများကယူဆနေကြပေမဲ့လည်းမိသားစုအခြေအနေကြောင့်ဆိုပြီးတော့နောက်တစ်ကြိမ်ဝင်အရွေးခံမှာမဟုတ်ဘူးလို့မကြသေးခင်ကကြေညာခဲ့ပါတယ်။ဟောင်ကောင်မှာတော့သူ့ကိုလူလူကတိတ်ပြီးတော့မကြိုက်ကြလို့တရုတ်အစိုးရကလည်းအပြောင်းလဲတွေလုပ်ချင်နေတာလို့ယူဆခံထားရတာဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးကောက်ပွဲကိုတော့လာမယ့်မတ်လမှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားမြို့တော်အနီးအနားကလေတပ်အခြေစိုက်စခန်းတစ်ခုကိုအစ္စရေးကမစ်ဆိုင်းဒုံးနဲ့ပစ်ခတ်ခဲ့တယ်လို့ဆီးရီးယားကြီးတပ်ကဒီနေ့ထုတ်ပြောလိုက်ပါတယ်။ဒမက်စကန်မြို့နယ်ကဒီစခန်းကိုအခုလိုတိုက်ခိုက်ခဲ့မှုကြောင့်ပေါက်ကွဲမှုကြီးတွေဇက်တိုက်ဖြစ်သွားခဲ့တယ်လို့လည်းဆီးရီးယားစစ်ရတက်ကဆက်ပြောခဲ့ပါတယ်။ဒါကြောင့်အစ္စရေးအခုလိုပေါ်တင်တိုက်ခိုက်လာမှုကိုပြန်တုံ့ပြန်သွားမယ်လို့ဆီးရီးယားဘက်ကသတိပေးလိုက်ပါတယ်။ဒါအပြင်အကြမ်းဖက်ဝါဒကိုဆက်လက်ဆန့်ကျင်သွားမယ်လို့လည်းဆီးရီးယားဘက်ကထုတ်ပြောခဲ့ပါတယ်ခင်ဗျာ
။သားကြနေညနေခင်းထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စရန်ဟီဒီဟာဒီကနေ့မြန်မာအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့သလိုအင်းစိန်ထောင်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်ညနေပိုင်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုခီးစက်ဖို့ရှိပါတယ်ကုလအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံကို၅ချိန်မြောက်ခီးစဉ်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာတိုက်ပွဲတွေပြင်းထန်နေပြီးရခိုင်ပြည်နယ်မှာလည်းလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ဆွတ်ဆွဲမှုတွေရှိနေပေမဲ့သူရဲမဲ့အစီရင်ခံစာမှာမြေပြင်အနေအထားကိုပဂရိအတိုင်းရေးသားနိုင်လိမ့်မယ်လို့မျှော်လင့်မိတဲ့အကြောင်းမြန်မာအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌကပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကို၅ချိန်မြောက်လာရောက်လေ့လာတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာဒီကနေ့မှမြန်မာအမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံပြီးကော်မရှင်အဖွဲ့ရဲ့လှုပ်ဆောင်နေတဲ့အကြောင်းကိုမေးမြန်းဆွေးနွေးခဲ့ပါတယ်။ဒါအပြင်အင်းစိန်ထောင်ကိုလည်းတွားရောက်လေ့လာခဲ့တယ်လို့ရခိုင်ပြည်နယ်ကိုလည်းညနေပိုင်းမှာတွားရောက်ခဲ့တာပါ။မစ်ဆန်ဟီလီအနေနဲ့ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းမှာပြည်ပခဖြစ်ခဲ့တဲ့မောင်တော်ပူတီတောင်တို့အပါအဝင်စစ်တွေနဲ့ရဲတပ်တောင်တို့ကိုလည်းတွားရောက်ဖို့ရှိပါတယ်။သူအနေနဲ့ရခိုင်ပြည်မြောက်ပိုင်းကိုတွားလေ့လာတဲ့အခါမှာအစိုးရလုံခြုံရေးအစီအစဉ်နဲ့တွားရောက်ရမှာဖြစ်တာကြောင့်အရင်မှာနှစ်ဖက်အတိုင်းဝိုင်းနဲ့တွေ့ဆုံတဲ့အခါလွတ်လွတ်လပ်လပ်တွေ့ဆုံမေးမြန်းပြောဆိုခွင့်ရပါမလားဆိုတဲ့ VOA ရဲ့အမိကိုတော့မစ်ဆန်ဟီလီက
Well, please wait until I finish my mission.
ကျမရဲ့ဒီတစ်ခေါက်ခီးစဉ်လေ့လာပြီးစီးတဲ့အချိန်ထိတော့စောင့်ကြည့်ဖို့လိုပါတယ်လို့ကော်မရှင်နဲ့တွေ့ဆုံပြီးမှသူကပြောဆိုခဲ့တာပါ။မစ်ဆန်ဟီလီနဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်ပြည်ပခတိုင်းဒေသတွေကအကြောင်းအရာတွေအပါအဝင်အလုစခန့်အချင်းထောင်တွေရဲ့အခြေအနေတွေနဲ့ပတ်သက်လို့တင်ပြဆွေးနွေးခဲ့တာတွေရှိတယ်လို့မြန်မာမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးဝင်းမရကပြောပါတယ်။
ပထမဆုံးကတော့ပေါ့နော်ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတဲ့အခါမှာဆောင်ရွက်နေတဲ့ကိစ္စတွေကိုမြင်မြန်ပါတယ်။သူကတော့ဒီလူ့ခွင့်ရေးကမရှင်ကလွတ်လပ်တဲ့ကမရှင်ဖြစ်တဲ့အတွက်ကြောင့်မို့လို့ကမရှင်အနေနဲ့လည်းတည်ကြာဒါစုံစမ်းစစ်ဆေးပြီးတော့အကြံပြုချက်ဒီပြတဲ့နယ်လို့သူကအကြံပြုပါတယ်။ဒီကချင်တို့ဒီတိုင်းသားတွေနဲ့ဖြစ်နေတဲ့ပြဿနာလေးတွေကိုလည်းကျွန်တော်လူ့ခွင့်ရေးကမရှင်ကနေပြီးတော့ဆောင်ရွက်ဘူးလားဆိုတဲ့မေးခွန်းမျိုးမေးတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတဲ့အတားအသီးအခြေချပြန့်ပြန့်တော့ကျွန်တော်ဆောင်ရွက်နေတယ်လုပ်နေတယ်ဆိုတဲ့အကြောင်းလေးတွေကိုကျွန်တော်ပြောကြပါတယ်နောက်တစ်ခုကနေပြီးတဲ့အခါမှာသူတို့ကဒီမုံပြင်းထဲမှာဟို labor camp တစ်ခုကိုသွားပြီးတော့စစ်ဆေးခဲ့တယ်စစ်ဆေးခဲ့တဲ့အခါကျတော့အဲ့မှာပေါ့နော်အကျဉ်းသားတွေကိုနေပြီးတဲ့အခါကျတော့ဟိုမှာချင်းချင်းနဲ့ခတ်ထားတာတို့ကတော့တွေ့တယ်တကြောင်ဒါပြီးတော့မလုပ်သင့်ဘူးဆိုတဲ့အကြောင်းမျိုးပြောပါတယ်ကျွန်တော်တို့ဒီ labor camp စီကိုသွားစစ်ဆေးတာရှိမရှိဆိုတာလေးတွေမေးမြန်းပါတယ်
ကုလထုကုစလေဒီခေါက်လာရောက်တဲ့ခီးစဉ်မှာမြန်မာနိုင်ငံတွင်းတိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေပြင်းထန်နေသလိုရခိုင်ပြည်နယ်ဘက်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေရှိနေပေမဲ့လို့သူ့အနေနဲ့မြေပြင်အခြေအနေအမှန်ကိုအစိုးရခန်းဆောင်မှာရှင်းသားတင်ပြနိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းဦးဝင်းမရာက VOE ကိုပြောပါတယ
်။ကျွန်တော်အနေနဲ့တော့ပေါ်တော့သူတင်ပြမဲ့ဟိုယူဆချက်ကိုတော့ကျွန်တော်ဘာမှပြောဆိုလို့မရဘူးပေါ့နော်။ဒါသူ့အနေနဲ့လွတ်လွတ်လပ်လပ်သူစီရင်ခံစားတင်သွင်းသူတယောက်အနေနဲ့တင်ပြမှာအောင်။ဘာပဲဖြစ်ဖြစ်ပေါ့နော်။ဒီမှာဖြစ်ပေါ်နေတဲ့ဒီပဂတိအနေထားလေးတွေကိုတော့ပေါ့နော်မှန်မှန်ကန်ကန်ကျွန်တော်တို့ဟိုဖော်ပြနိုင်မှုကအရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တစ်ဖက်ကနေပြီးတော့သူကသူ့ရဲ့ရှူတောင်းတက်တက်နဲ့မြင်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာလက်မခံနိုင်တဲ့အနေတကားတူဖြစ်တဲ့အခါမှာဒါအငင်းပွားတာမျိုးဖြစ်ရင်ကျွန်တော်တို့ဘလူနီးနဲ့မှဒါထိရောက်နိုင်မှုမရှိပါဘူး။ဘာလို့လဲဆိုတော့ပြဿနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်တို့ပြည်တယ်အောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါလေးတွေညှိနှိုင်းပြီးတော့လုံမသားလီရင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့အစီရင်ခံစာတွေမှာတော့ဒီမှာဖြစ်နေတဲ့ဒေတာအခြေအနေတွေအမှန်တွေကိုတင်ပြနိုင်မယ်လို့ကျွန်တော်တို့အဲ့လိုမျှော်လင့်ပါတယ်။
လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာပြီးတဲ့နောက်ဒီလ18ရက်နေ့မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါအပြင်ပြည်ထောင်စုအဆင့်ရခိုင်ဒေသစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒုတိယသမ္မတဦးမြင့်စင်နဲ့လည်းတွေ့ဆုံမှုရှိတာပါ။အဲ့ဒီမတိုင်ခင်မှာလည်းအရက်ဖက်လူအဖွဲ့အစည်းတွေနောက်မြန်မာစာနယ်ဇင်းကောင်စီနဲ့လည်းတွေ့ဆုံမှာဖြစ်ပြီးဒီလ20ရက်နေ့ကျရင်တော့သူ့ရဲ့ဒီတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းရဲ့ပြုလုပ်တော့ဖို့ရှိပါတယ်။မစ်စီယန်ဟီလီဟာမြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာတွေကိုစုံစမ်းစစ်ဆေးပြီးရင်တော့မက်ရှလာမှာကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအစိုးရခန်းစာတည်းရဲ့တင်သွင်းတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ပြောပြခဲ့တာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာရှိတဲ့ကြေးရွာကနေတလုံးပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကလေးတအူးအပါအဝင်လူ2ယောက်သေဆုံးပြီး6ယောက်ထိခိုက်ဒဏ်ရာရသွားပါတယ်။ဒီပြစ်ခတ်မှုဟာပလောင်လက်နက်ကိုင်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အစိုးရတပ်မတော်ဘက်ကသတင်းထုတ်ပြန်တာကိုဒေသခံတွေကတော့တပ်မတော်ဘက်ကပြစ်ခတ်တာလို့ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နမ်ဆန်မြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ10ရက်နေ့ကလေးကစတင်ဖြစ်ပွားခဲ့ပြီးမနေ့ကပြစ်ခတ်မှုမှာတော့နေကင်းနှစ်နာရီလောက်မှာဟူချောင်းကျေးရွာအတွင်းလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေကြီးခဲ့ပါတဲ့အခင်းဖြစ်ပွားတဲ့အခြေအနေကိုပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ဦးစီးအဖွဲ့ဥက္ကဋ္ဌဦးဝင်းကျော်ကအခုလိုပြောပါတဲ့
လက်နက်ကြီးပြစ်တာသေတာ9ယောက်ဒဏ်ရာရတာ10ယောက်ဒီရက်ကလေးရှင်းနေတာဒီရက်လေးတခြားလေးတရားကမန္တလေးကဆက်လာပြင်ဖို့ပြို့ဖို့ဆက်เสียနောက်နေလိုက်တာအသက်40
ဒဏ်ရာရသူတွေကိုတော့မနေ့ညနေ9နာရီလောက်မှာလာရှိုးစေးရုံကိုပို့ဆောင်ခဲ့ပါတယ်လူနာတွေရဲ့အခြေအနေကိုဟိုချောင်းကျေးရွာကလူနာဆောင်လိုက်ပါသွားသူအမျိုးသမီးတဦးကအခုလိုပြောပါတယ
်အာအခုကတော့ခွဲဆိုင်ပြီရှင်တက်တာပါရှင်ဟုတ်ကဲ့ဟိုအဲ့ဒီရောက်ပဲဘိုက်ချည့်ရတဲ့ကတော့အရှင်မင်းမသိသေးဘူးရှင်ဟုတ်ကဲ့ခွဲစိတ်တာ၃နိုင်ခွဲလောက်ကြာတယ်အဲအခုမှထွက်ရတော့ဆိုတော့အဲအရှင်မင်းမသိသေးဘူးရှင်ဟုတ်ကဲ့
ဒီပြစ်ခတ်တာနဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ရမှာ TNLA ခေါ်ပလောင်လက်နက်ကိုင်တပ်ဖွဲ့ကပြစ်ခတ်တဲ့လက်နက်ကြီးကြီးလေးလုံးဟိုချောင်းကျေးရွာအတွင်းကြားအောင်ပောက်ကွဲတာကြောင့်အမျိုးသား2ဦးသေဆုံးပြီးအမျိုးသား5ဦးနဲ့အမျိုးသမီး3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။ဒေသခံအများစုကတော့လက်နက်ကြီးကြီးဟာနမ်ဆန်မျိုးဘက်ကလာတဲ့ကြီးဖြစ်ကြောင်းပြောဆိုကြတယ်လို့ဒေသခံတဦးကလည်းအခုလိုပြောပါတယ်။ဒီ
နေ့ကတော့တပ်ဖွဲ့ရဲ့လူမျိုးကတော့သူမရှင်းနေရလားလဲဒီလမ်းဖြစ်တာဒီတပြည့်ဒီတပြည့်တော့အင်ဂျင်နီယာတော့သူကတော့ပြည့်တဲ့တရားမစစ်စီစဉ်နေဖြစ်တယ်လို့ပြောတယ်အဲ့ဒီအင်ဂျင်ကဟိုအပ်ထိခိုက်ခံတဲ့အင်ဂျင်လေ
တမရော်ဘက်ကတော့ TNLA တပ်ဖွဲ့တွေဟာနမ်ဆန်မြို့အနောက်ဘက်မြက်တောင်ရိုးဖျားကုန်းနဲ့အနီးဝန်းကျင်ကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားတယ်လို့ပြီးခဲ့တဲ့ရက်ကလည်း TNLA တပ်ဖွဲ့ကနမ်ဆန်မြို့အတွင်းနဲ့တမရော်လက်ဖက်ကျောက်စစ်ရုံနေရာကိုပစ်ခတ်တာတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ
်။သောရရှင်များရှင်တိုင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံကအတိုင်းဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေအထိရောက်နေပါပြီလား။ဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 2392 3955 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလိုရပါတယ်။တိုက်ရိုက်လီလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လီလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA American တိုင်းရဲ့တိုက်ရိုက်လီလိုက်အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။လာမယ့်စနေညတိုက်ရိုက်လီလိုက်မှာပါဝင်ဆွေးနွေးလို့သူတွေလည်းအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်ရှင်။ကမ္ဘာတဝမ်းမှာလူကြိုက်များဖို့ဦးစားပေးတဲ့ဝါရခေါင်းထောက်ထလာနေတာဟာလူခွင့်ရေးအခြေအနေတွေကိုချိန်ချောက်လာနေတဲ့အကြီးဆုံးအန္တရာယ်တစ်ခုဖြစ်လာနေပြီလို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW Human Rights Watch အဖွဲ့ကြီးကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝမ်းမှာပြီးခဲ့တဲ့2016ခုနှစ်အတွင်းကြုံခဲ့ရတဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ရမှာအခုလိုသတိပေးခဲ့တာပါ။ VOA သတင်းတောက်မာရီယာမာဒါလူရဲ့သတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။နိုင်ငံပေါင်း90ကျော်ကလူအခွင့်အရေးအခြေအနေတွေကိုစုဆောင်းတင်ပြထားတဲ့စာမျက်နှာ689မျက်နှာပါအစီရင်ခံစာမှာတော့လူကြိုက်များဖို့လုပ်ကြတဲ့နိုင်ငံရေးကောင်းဆောင်တွေများလာတာဟာအဓိကချိန်ချောင်းမှုဖြစ်လာနေတဲ့အကြောင်း HRW အကြီးအကဲ Kenneth Rod ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုလိုက်ပါတယ်။သူကအခုလိုဆိုပါတယ
်။ Nativism, Xenophobia, Racism.
ကိုလူမျိုးကိုသာဦးစားပေးတာလူမျိုးရေးခွဲခြားတာလူမျိုးကြားကိုမလိုလားတာတွေအစ္စလမ်ဘာသာဝင်တွေကိုကြောက်တဲ့စိတ်တွေနဲ့အမျိုးသမီးတွေကိုမလိုလားတဲ့ဝါဒတွေကြီးထွားလာနေတာပါဒီမခံနိုင်တဲ့စိတ်တွေလွှမ်းမိုးလာမယ်ဆိုရင်ကဘာကြီးဟာအမောင်လွှမ်းတဲ့ခေတ်ကိုရောက်သွားနိုင်တဲ့အန္တရာယ်ရှိပါတယ
်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစိုးရစိတ်နဲ့တန်တရားတွေကြီးထွားလာနေသလိုလူမှုရဲ့အစိုးရစိတ်ကိုအစိုးရနဲ့အခွင့်ထူးခံလူရန်စားတွေကမျက်ကွယ်ပြုထားတယ်ဆိုတဲ့ခံစားချက်တွေရှိနေတယ်လို့လည်းဆိုပါတယ်ဒီလိုအခြေအနေတွေဟာနိုင်ငံရေးသမားတွေလူကြိုက်များအောင်စီရင်နိုင်မှုဖန်တီးပေးနေတာပါRotska akulu sobare
Donald Trump's successful presidential campaign vividly illustrated this politics of intolerance.
Samara yuga pwe mesuen mu di ma Donald Trump aung myin ka da ha ningan yi ya ti khan sait ne la de su da ma ti ma ta pya ta ya yauk ba de. Shwe pyaung win yauk la du ri go lu dan sa ta myu a phit tat mat de. Dukkha de ri go tabou le lwin pyo de. Tya du ji tu ye myu yu go le so ga de. Li mai san ya anain jit mu su swae che ato myo myo go le let ma khan be.အမျိုးသမီးတွေတည်တားစီကွင်ကိုလည်းပယ်ဖြတ်မယ်ဆိုပြီးပြောပါတယ
်။ဒါပေမဲ့လည်းသမ္မတဥဘမအစိုးရကိုအမေရိကန်တွေစိတ်ပြတ်နေတာကြောင့်သူအောင်မြင်လားလို့ထရမ့်ကပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာထရမ့်အတိုင်းလိုက်လောက်လာကြတာတွေလည်းခေတ်စားလာနေတယ်လို့ HRW အမှုဆောင်ညွှန်ကြားရေးမှူး Rhodes ကအခုလိုပြောပါတယ
်။ Leading the charge have been Marine Le Pen in France and Geert Wilders
ပြည်ထောင်ငံက Marine Le Pen နဲ့နယ်သာလန်နိုင်ငံက Geert Wilders တို့လည်းသူချေရနင်းခဲ့ကြတာပါဒီလိုတီးခတ်နိုင်စိတ်ရှိကြတဲ့အတန်မျိုးတွေကို EU ကနေဗြိတိန်ခွဲထွက်ရေးလူလားသူတွေဟန်ဂေရီနိုင်ငံက Viktor Orbán နဲ့ပိုလန်နိုင်ငံက Jarosław Kaczyński တို့အပြင်ဂျာမနီနဲ့ဂရိတို့ကလက်ရစွန်ပါတီတွေကြားမှာပါကြားရပါတယ
် VOA က Skype ကနေဆက်သွယ်မေးမြန်းခဲ့တဲ့ Virginia တက္ကသိုလ်နိုင်ငံရေးဌာနက Larry Sabato ကလည်းဒီအမြင်ကိုလက်ခံပါတယ်
It ought to concern anyone who cares about small d democracy.
Democracy ကိုလူလားတူအားလုံးအတွက်ဆွေးနွေးရမှာကိစ္စပါ။ဘာဖြစ်လို့လဲဆိုတော့ democracy နိုင်ငံကြီးတွေဖြစ်တဲ့ American နဲ့ Britain လိုနိုင်ငံတွေကအဖြစ်ပြက်မျိုးတွေကိုပြင်သစ် Germany နဲ့ democracy စနစ်ကျင့်သုံးတဲ့ခြားနိုင်ငံတွေကလိုက်ပြီးလုပ်လို့ရှိလို့ပါ
။ RW ရဲ့အစီရင်ခံစာမှာမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့လည်းထောက်ပြခဲ့တာပါ။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေကြောင့်ဒေသခံထောင်ထဲကြီးအိုးအိမ်ဆုံးခွာထွက်ပြေးကြရသလိုမတရားတပ်ဖြတ်တာ၊နှိမ်ဆက်တာ၊လိမ်မိုင်းဆိုင်ရာအနိုင်ကျင့်တာတွေအပါအဝင်ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့ကြောင်းပြောဆိုခဲ့သလိုပဲအစိုးရကငြင်းချမ်းရေးဆွေးနွေးပွဲတွေကျင်းပနေတဲ့အချိန်ထဲမှာလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတယ်လို့လည်းအစိုးရခန်းစားကထောက်ပြထားပါတယ်ရှင်
နန်းလောင်ပြောပြသွားခဲ့တာပါရှင်အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်နေချိန်မှာလက်နက်တနက်ကင်ဆောင်ခွင့်ကိုအကာအကွယ်ပေးဖို့ဂရီးပြုထားတဲ့ဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုရဲ့45ရောင်မြောက်သမ္မတဖြစ်လာတော့မှာပါ။တနက်ကင်ဆောင်ခွင့်ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားမှာသမ္မတတဲ့အဖြစ်တာဝန်ယူတဲ့အခါမှာဘလို့အပြောင်းလဲတွေဖြစ်လာနိုင်မလဲဆိုတာကိုစိတ်ဝင်စားနေကြတဲ့အကြောင်း AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပါမယ်ရှင်။
Connecticut ပြည်နယ်က Sandy Hook မူလတိုင်းကျောင်းမှာပြစ်ခတ်မှုဖြစ်ခဲ့တာလေးနှစ်ကြာရှိခဲ့ပေမဲ့ရင်းထဲမှာတရားရီမပြောက်ကြသေးတဲ့မိသားစုဝင်တွေကတော့တနက်ကြောင်ထိခိုက်သေးချေခဲ့ကြရသူတွေရဲ့တခြားမိသားစုနဲ့မိတ်ဆွေရာနဲ့ချီပါဝင်ခဲ့ကြတဲ့ Washington DC မြို့တော်ကစုတောင်းပွဲမှာပူးပေါင်းပါဝင်ခဲ့ကြပါတယ်။တနက်ကြောင်သမီးဖြစ်သူအသက်ဆုံးရှုံးခဲ့ရတဲ့မိခင်တူဖြစ်သူ Jenna Yule ကတော့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတနက်ကင်ဆောင်ခွင့်ကိုအလေးမထားမှဆိုးရိမ်နေပါတယ်
။ Over 30,000 Americans are killed every single year.
တနက်ကြောင်နှစ်စဉ်နှစ်တိုင်းအမေရိကန်3000လောက်တေကျနေပါတယ်။ဒါတကယ်ပြဿနာကြီးပါ။တခြားနိုင်ငံတွေမှာဒါမျိုးမဖြစ်ကြပါဘူး။ဖြစ်လည်းမဖြစ်သင့်ဘူးလေ။ဒါကိုလုံးဝအလေးမထားတဲ့သမရတယောက်တက်လာမယ်ဆိုတာတကယ်ကိုစိတ်ပျက်စရာပါ
။တနက်ကင်ဆောင်ခွင့်ကိုအကောက်ွယ်ပေးဖို့မဲဆွယ်ဝဲကလာတစ်လျှောက်ဂရီပေးထားတဲ့ထရမ့်ကတော့လက်နက်ကင်ဆောင်ခွင့်မရှိတဲ့နေမျိုးသတ်မှတ်ထားတာပြီးပါဝင်တဲ့သမရဘရက်အိုဘားမားရဲ့အမိန့်ကိုပယ်ပြတ်ဖို့လည်းဂရီပြုထားပါတယ်။ဒီလိုဂရီကုတ်တွေကိုလည်းအမျိုးသားရိုင်ဖယ်အသင်းမှပြောကြားခဲ့တဲ့မင်းငွန်းတစ်ခုမှထပ်လောင်းအာမခံခဲ့တာပါ။
I will not let you down. Remember that.
No, no, no. I will not let you down. I will not let you down.
American သမ္မတယူကော့ဝဲမှာ Trump အနိုင်ရခဲ့တာတနက်ကင်ဆောင်ခွင့်လူလားသူတွေအတွက်အောင်ပွဲတစ်ခုဖြစ်ခဲ့တာပါ။သမ္မတသည့်ဖြစ်တရားဝင်တာဝန်ယူတဲ့အခါမဲဆော်ဝဲကာလမှာပြောထားတဲ့အတိုင်းသမ္မတဝါမားရဲ့မူဝါဒတွေကိုပယ်ပြစ်နိုင်မလို့လေ American တနက်ပိုင်ရှင်များအသင်းရဲ့ဥက္ကဋ္ဌ Larry Pratt လိုတနက်ကင်ဆောင်ခွင့်ကိုထောက်ခံသူတွေမျှော်လင့်နေကြပါတယ
်။ I think a lot of fights are going to be a lot easierNow that you have a Donald Trump who does seem to have changed the
Washington ငယ်လောကမှာခုကလေးကပြောင်းလဲပြီးအောင်လုပ်နိုင်တဲ့ Donald Trump သမ္မတဖြစ်လာတဲ့အတွက်အခုချိန်မှာလုတ်ကန်ရတာအများကြီးပိုလွယ်ကူလာတော့မယ်လို့ထင်ပါတယ်
။တနက်ကြောင်ထိခိုက်တိုက်ချရတဲ့ဖြစ်တွေကိုတားဆီးနိုင်ရေးလှုပ်ရှားနေသူတွေကတော့ American ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေကအာမခံပေးထားတဲ့လက်နက်ကင်ဆောင်ခွင့်ကိုဖျက်သိမ်းဖို့အထီးတော့တောင်းဆိုနေကြတာမဟုတ်ပါဘူး။ဒါပေမဲ့လည်းတနက်ကင်ဆောင်သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လက်နက်ကင်ဆောင်မှုတွေကိုထိန်းချုပ်ဖို့ Congress တို့တော်ကိုဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြပြသွားတာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာသတင်းပတ်စင်ကန္တာတွေနာဆင်ကြရမှာပါရှင်။ခုညနေပဲစီစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုရနိုင်ကညင်ညာပေးပါအောင်မရှင
်ယူကော့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့ကာကွယ်ရေးဝန်ကြီးကအထက်လွှတ်တော်တီးပြူကြားနာပွဲမှာရုရှားကိုပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်လိုက်ပါတယ်မစ္စတာထရမ့်အနေနဲ့ရုရှားပေါ်ပြော့ပြော့ပြောင်ပြောင်ဆက်ဆံလာခဲ့ပြီးမဲကာကွယ်ရေးဝန်ကြီးအဖြစ်စိုးပြုတ်ခံထားတဲ့အငြင်းစားဗိုလ်ချုပ်ကြီး James Mattis ကတော့ရုရှားဟာအဓိကအခြေခံချိန်ညှောက်မှုကြီးဖြစ်တယ်လို့အသုံးလုံးပြီးတော့အထက်လွှတ်တော်လနကန်တက်များကော်မတီမှမနေ့ကခက်ချမ်းချမ်းပြောလိုက်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုတဲကိုပြည်ဝင်ခွင့်ဗီဇာမပါဘဲနဲ့ဝင်ရောက်လာတဲ့ဘဲကျူးဘားနိုင်ငံသားမဆိုလက်ကိုမဆိုလက်ခံထားတဲ့မူဝါဒကိုအဆုံးသတ်လိုက်ပြီဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြာသပတေးနေ့ကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာသမ္မတကအယက်သားတယောက်ကိုချီးမြှင့်တဲ့အမြင့်ဆုံးဂုဏ်သူးဆောင်ဆုဖြစ်တဲ့လွတ်လပ်ခွင့်ဆိုင်ရာဆုကိုသမ္မတအိုဘားမားကဒုသမ္မတဂျိုးဘိုင်ဒန်ကိုပေးရလိုက်ပါတယ်သမ္မတတာဝန်တွေပြီးဆုံးကနေနှုတ်ဆက်ပွဲအခမ်းအနားမှာသမ္မတကဒီဆုကိုကျင်းညာခဲ့တာကြောင့်မစ္စတာဘိုင်ဒန်လည်းတန်အံ့တော်ဖြစ်သွားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဗီယက်နမ်နိုင်ငံကိုရောက်ရှိနေပြီးတော့ဗီယက်နမ်ခေါင်းဆောင်တွေနဲ့ဟနွိုင်းမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒါဟာဝန်ကြီးကယ်ရီအတွက်တော့အမေရိကန်ထိပ်တန်းသံတမန်တစ်ယောက်အဖြစ်နဲ့နောက်ဆုံးအကြိမ်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။နိုင်ငံသားဆက်ဆံရေးတွေဆက်လက်ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်တဲ့နေရာမှာဗီယက်နမ်နိုင်ငံကိုပြန်လာရတဲ့အတွက်သူ့အနေနဲ့ကြီးနှက်မိတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကယ်ရီကဗီယက်နမ်ဝန်ကြီးချုပ်ယာယီနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံခဲ့တဲ့အတွင်းမှာပြောကြားခဲ့ပါတယ်။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကျင်ညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE Internet စာမျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါသောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.